တရားလွှတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခဲ့သူတရားခန်ကြည်လင်းနဲ့အပေါင်းပါတရားခန်တွေကိုတေတံအပါဝင်ထောင်ဒဏ်အသီးသီးချမှတ်လိုက်တဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့အမှုစီရင်ချက်အပေါ်မှာတော့ဆက်လက်ပြီးတော့ပြန်လည်သုံးသပ်ဖို့နဲ့အကြမ်းဖက်ပုံမှန်တွေနဲ့ပါတရားဆွဲဆိုဖို့အယူခံဆက်ဝင်နိုင်ရေးဥပဒေပညာရှင်တွေကတိုက်တွန်းလိုက်ပါတယ်တရားသူကြီးရဲ့ဒီကနေ့စီရင်ချက်ဟာအားနည်းချက်တွေနဲ့လိုအပ်ချက်တွေရှိနေသေးတယ်လို့ဆိုတဲ့ရှေ့နေတွေရဲ့သုံးသပ်ချက်အမြင်သဘောထားတွေကိုစူးစီးတင်ပြပေးထားပါတယ်ရှိနေကြီးဦးကိုနီကိုလှုပ်ကြံတက်ဖြတ်ခဲ့သူတရားခန်ကြီးလေးနဲ့အပေါင်းပါအောင်ဝင်းစော်တို့ကိုတရားသူကြီးကတည်တံချမှတ်လိုက်ပေမဲ့လို့နောက်ထပ်တရားခန်တို့ဖြစ်တဲ့ဇေယျဖြိုးကိုပုံမှပြောင်းလဲပြီးစင်ကြက်ချမှတ်လိုက်တဲ့အပေါ်မှာတော့ကြီးလေးရဲ့လက်ချက်နဲ့အသက်ဆုံးခဲ့ရသူကိုနီဝင်းဘက်ကတရားဥပဒေအကျိုးဆောင်ရှင်နေဖြစ်လိုက်ပါဆောင်ရွက်သူရှင်နေကြီးဦးရောဘတ်ဆောင်ကသူ့အတွက်ပြစ်ဒဏ်ကိုတိုးမြှင့်ပေးဖို့နဲ့ဥပဒေကြောင်းအရာတဆင့်အယူခံဆက်တက်သွားမယ်လို့ပြောပါတယ
်ကြီးလေးကိုတော့ရန်ကုန်ကြီးဦးရေပုံမှ300နဲ့နေတိခါခွေမြင်းဆောင်34ရာပေတန်းတစ်ခုနောက်တစ်ခုကပုံမှန်300နဲ့2ပုံမှန်ခွေ200ထောင်တန်းအနည်း20အဲ့ဒါကတော့ကိုနေဝင်းကိုတာပေးစီတဲ့ကိစ္စနောက်လက်နဲ့ပုံမှန်နဲ့ပတ်သက်တာကတော့16ဂါကြီးစာလုံးအရာ3နှစ်စီချတယ်အောင်ဝင်းစော်ကိုတော့ပေတန်းချတယ်တော်တော်ကဇေယျဖြိုးကိုတော့300နဲ့2တိခါခွေမြန်ဆောင်106ကနေပြီးတော့ရုတ်တရက်ဆိုဆိုလို့ရဇကြီးဦးတွေပုံမှန်နေ့ရက်တည်းအရာကြောင်းပြီးတော့အမြင့်ဆုံးပေးနိုင်တဲ့9နှစ်ကို9နှစ်ပဲချလိုက်တယ်။နောက်အောင်ဝင်းတို့ကိုတော့112နှစ်အရာအောင်ဝင်းတို့ကိုတည်ပြီးတဲ့အတွက်112နှစ်အရာ9နှစ်ချရမှာကို3နှစ်ပဲချတယ
်။
ကျွန်တော်တို့ဘက်ကတော့ဒီနေရာပြုတ်ကိစ္စနဲ့ပတ်သက်ပြီးတော့အထက်တရားရုံးတွေကအစစ်အစစ်ပြန်တက်အောင်ပါပါဒီပြန်တိုက်တဲ့ပုံမှန်ကိုပယ်ဖြတ်ပြီးတော့တည်သေးသဘောမျိုးဆုံးဖြတ်တာဟုတ်တယ်ဥရရုံးကနေတစ်စိကျွန်တော်တို့အယူခံဝင်မယ်ရာဇဝင်ကနောက်လက်တလုံးချမှတ်ထားတဲ့နေရာတည်းအရာလည်းပဲပြည်တော်တုံးမြင့်တွေကိုထပ်တယ်ဦးမှာပဲ
ဒီကနေ့ရန်ကုန်မြောက်ပိုင်းခရင်တရားသူကြီးရဲ့အမိန့်စီရင်ချက်ချမှတ်တဲ့အပေါ်မှာတော့ကျေနပ်အားရမှုမရှိသလိုအမှုသွားအမှုလာအရာလိုအပ်ချက်အားနည်းချက်တွေများစွာရှိနေသေးတယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်ကလူခွေရေးရှင်ကြီးဦးသိန်းတန်းဦးကသုံးသပ်ပါတယ
်အပြည့်အဝသဘောမတူဘူးကအပြည့်ဝတော့မတူဘူးဒါကဘု300နှစ်တိခါကိုလူတမှုကိုချိုးတင်ကြံရွယ်ကျင်းတဲ့ပူပေါင်းစီပူပေါင်းဆောင်ရကြတာပါအကြံတူတစ်ခုပူပေါင်းဆောင်ရကြတယ်နော်အဲတချို့ကအချင်းပြတဲ့နေရာမှာကိုယ်တိုင်ရှိပါဝင်တယ်တချို့ကနောက်ကိုရနေပြီးတော့ပုံမှန်တရားကိုတော့34လို့ရှိတယ်ပါဝင်ပူပေါင်းရတယ်အဲ့ဒီလူတွေကပြစ်ဒဏ်တပြိုးတည်းဖြစ်ရအောင်အဲ့ဒီလူပြစ်ဒဏ်တပြိုးတည်းမဖြစ်တဲ့အတွက်အဲ့ဒီပုံမှန်ကျွန်တော်ကျေနပ်ပါဦးဆိုတော့ဥပဒေကျွန်တော်ဥပဒေရပြောတာပါနော်လူတွေမြင်မှုတာမဟုတ်ဘူးအမှန်တော့တတော်ရဖြစ်ရနောက်တစ်ချက်ဒါဟာ2014ခုနှစ်အကြံဖတ်မှုတက်တဲ့ဥပဒေအရထပ်မံရည်ယူဆောင်ရမယ်အမှုဖြစ်ပါတယ်။အဲ့ဒီရေပုံမှန်3ခါပွေးမှာဖော်ပြထားတဲ့အကြံဖတ်မှုတွေအကြံမှကြကိုက်ညီနေတဲ့အတွက်ဒီကိုနေဝင်းနဲ့ဥကိုနေတတ်မှုတက်တက်နေတယ်ကျွန်တော်တို့ဒုက္ခမရဘူး။ဒါတိုင်းကြီးရဲ့ရည်ယူပြီးတိုင်းကိုပြက်ပြားသွားအောင်လူပုံအလဲမှာအများကြီးသူထိတ်ဆန့်ဖြစ်သွားအောင်တမင်တကာလုပ်ကြတဲ့အမှုဖြစ်တဲ့အတွက်2014ခုနှစ်အကြံဖတ်မှုဥပဒေအရဆက်လက်ပြီးတော့ထပ်ပြီးတော့တရားစွဲဆိုဆောင်ရမယ်လို့ကျွန်တော်ပြောခြင်းနဲ့
ရှင်းနေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာနောက်ွယ်ကနေစေခိုင်းသူအဖြစ်ဖမ်းဝရမ်းထုတ်ခံထားရပြီးတရားခံပြေးသတ်မှတ်ခံထားရတဲ့အောင်ဝင်းခိုင်နဲ့ပတ်သက်ပြီးတော့လည်းထိုက်တန်တဲ့အပြစ်ဒဏ်ချမှတ်နိုင်မှုတက်ဆိုင်ရာကထိထိရောက်ရောက်ဆက်လက်အရေးယူဆောင်ရွက်ဖို့တင်တယ်လို့ဦးရောဘတ်ဆန်ကပြောပါတယ်
။အောင်ဝင်းခိုင်နဲ့ပတ်သက်လို့ကတော့တရားခံပြေးမှာပဲထားခဲ့တယ်။သူ့ကိုဖမ်းမိမှာဆိုတဲ့သဘောပဲရှိတယ်။နောက်ဒါပေမဲ့လို့အောင်ဝင်းခိုင်နဲ့ညာပြောတော့ဖုန်းနဲ့အကြမ်းကြမ်းဆက်သွယ်တော်ဆိုထားတဲ့မှတ်တမ်းတွေကတရားဥပမာပေါ်တယ်တရားသူကြီးအဲ့ဒါကိုတော့ပေါ်ပြတယ်ဒါပေမဲ့မတုံ့တာဘူးနောက်ရဲကလည်းရဲလုံငန်းကိုကုန်စင်အောင်မကောင်ရက်ဘူးအဲ့ဒါတဲ့ပုံချွန်ကျင်တဲ့ပုံကိုယ်တွေကိုကျွန်တော်တို့ကတင်ပြမှာပေါ့ဒီကိစ္စကိုအဲ့ဒါကြောင့်မလို့ဒီဟာကိုနိုင်ငံတော်အဆင့်ကလည်းတာကိုပြန်လည်တုံ့တက်ပြီးတော့လိုအပ်တာကိုဆောင်ရွက်သင့်တယ်လို့ကျွန်တော်တို့ကအဲ့လိုပဲပြောချင်တယ
်တရားခံအဖြစ်ဆွဆွဲခံရသူအောင်ဝင်းခိုင်လွတ်မြောက်နေသေးတာနောက်ပြီးတော့တရားခံတူဖြစ်တဲ့ဇေယျဖြိုးအပေါ်ဥပဒေပုံမှန်ပြောင်းလဲပြီးအမှုစီရင်ချက်ချမှတ်တဲ့အပေါ်မှာတော့တရားဥပဒေကြောင်းအရာဆက်လက်စုံစမ်းစစ်ဆေးဆောင်ရွက်သင့်တာရှိနေသေးတယ်လို့ရှင်နေကြီးဦးသိန်းတန်းဦးကလည်းသုံးသပ်ပါတယ
်ရာဇဝင်ကျွန်တော်တို့ပုံမှန်88စစ်ဆေးကြီးကသူပိုင်နေဆိုပြည်စီချိတ်ပိတ်လို့ရတာပေါ့ဗျာအဲ့ဒါတော့အဲ့လိုလုပ်ဆရာကြံပါသေးတယ်ခုဒေါ်လာစရာမှုပိတ်လိုက်တာပေါ့ဗျာပိတ်တာတရားခံပြေးမှုပြဒါပေမဲ့သိကြတာတော့အဲ့ဒီ88စစ်ဆေးကြီးကအမှုဖွင့်လို့ရတယ်ဗျာနောက်အရေးကြီးဆုံးအချက်ကတော့ဒီအမှုက2013ခုနှစ်အကြမ်းဖက်မှုတိုက်ဖြတ်မှုတွေနဲ့လုံးဝညှိစွန်းနေတယ်အဲ့တော့အဲ့ဒီအချက်လက်တွေရှိတော့အဲ့ဥပဒေကိစ္စတွေကြံနေသေးတယ်ဗျာနော်ကြံနေကျွန်တော်တို့ဒီတိုင်းဒီမှာဒါအများပြည်သူထိတ်တန့်ဖြစ်အောင်လုပ်တာလေနော်အစိုးရဘက်တုံ့နှုတ်ချောက်ချားတော့အောင်လုပ်တာဆက်နေကြပူပေါင်းဆောင်ရွက်တာငွေကြေးဆိုင်ထုတ်ကြတာတရားခံကိုလွတ်တော်အောင်လိုက်ပို့ပြီးတော့ဆောင်ရွက်တာဆတဲ့အချက်တွေပေါင်းနိုင်ရင်ဒီအမှုဒီတမ်းမှန်လူကမှုတခုနဲ့တင်မလုံတော့ဘူး2014ခုနှစ်အကြမ်းဖက်မှုတိုက်ဖြတ်ဥပဒေရပါစစ်စည်းစီရပါအမှုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကချမှတ်လိုက်တဲ့အမှုစီရင်ချက်နဲ့ပတ်သက်ပြီးတော့လည်းတရားခဏ်နေဘက်ကအယူခံဆက်ဝင်သွားဖို့ရှိတာမို့တရားလိုတရားခဏ်နေဘက်ကအထက်တရားရုံးတရားခွင်နေအစဉ်စဉ်ဆက်လက်အယူခံဝင်သွားကြဖို့ရှိနေပါတယ်ရှင်။